စစ်ကောင်စီကကျင့်သုံးနေတဲ့စီးပွားရေးမူဝါဒတွေဟာသူတို့စစ်နိုင်ရေးထောက်ပံ့ဖြစ်စေဖို့တသက်ဖြစ်နေပြီးတော့တိုင်းပြည်အတွက်စီးပွားရေးကဆိုးကကြောက်ရောက်စေတယ်လို့စီးပွားရေးပညာရှင်၆တန်းကပြောလိုက်ပါတယ်။ဒါပေမဲ့ဒီအခြေအနေဆိုးကိုပြန်လည်ကုစားဖို့လည်းဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်။ NLD ဒေါန်ဆန်းစုကြည်အစိုးရလက်ထက်စီးပွားရေးအကြံပေးဖြစ်ခဲ့သူဗမောက်ခရှောင်းတန်းကိုမတ်စုမြန်မောကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
So as an economist
စီးပွားရေးပညာရှင်တယောက်အနေနဲ့ဒီလက်ရှိမြန်မာနိုင်ငံစီးပွားရေးကိုဘယ်လိုတုံ့ပြန်ပါလဲရှင်။အချိန်မီပြုတ်ပြန်နိုင်သေးတဲ့အခြေအနေမျိုးလို့အကောင်းမြင်လို့ရပါသေးလားရှင
်
။ Well it can be fixed but to use a term that is not really from economics
ပြန်ပြလို့ရပါတယ်။ဒါပေမဲ့စီးပွားရေးဒီမဟုတ်ပဲလူရဲ့နေစဉ်ဘဝအခြေအနေအားလုံးကိုကြည့်ရင်မြန်မာစီးပွားရေးဟာတကယ်ကိုကတ်ဆိုးကျနေပါလေ။ဘယ်နေရာကိုကြည့်ကြည့်ပါ။ငွေကြေးဖောင်းပွားမှုကိုကြည့်မလား။အလုပ်လက်မဲ့အခြေအနေကိုကြည့်မလား။စီးရဲမွေးတည်မှုအခြေအနေကိုကြည့်မလား။GDP ပြည်ထောင်သက်တင်ကုန်ထုတ်လုပ်မှုနှုန်းကိုကြည့်မလား။တော့စူးစူးဝါးဝါးအခြေအနေပါ။စီးပွားရေးကိုဂရုမစိုက်တဲ့စစ်ကောင်စီကလုပ်နေတော့လေစိတ်တော်အံ့ဩစရာမရှိပါဘူး။ကျမကြီးမူဝါဒပညာရေးစီးပွားရေးဖွံ့ဖြိုးမှုတကယ်ကိုစီးပွားရေးတစ်ခုလုံးကိုစစ်နိုင်ဖို့အတွက်ပဲလုပ်နေရဲဆိုတာဟန်ဆောင်ပန်ဆောင်တော်မှဖုံးကွယ်မနေတော့တာသိထားရပါတယ်။စီးပွားရေးဆိုင်ရာမူဝါဒတွေကိုစဉ်းစားလိုက်တိုင်းမှာသူတို့အတွက်ဘလို့အထောက်အကူဖြစ်မလဲဆိုတာကိုပဲရှင်းလင်းတင်နေရဲဆိုတာစီးပွားရေးမူဝါဒတွေကနေမြင်သားနေပါတယ်။ဝေဖန်လုပ်ငန်းတွေနိုင်ငံခြားရေးညမာတွေပို့တဲ့ငွေတွေပို့ကုန်လုပ်ငန်းလုပ်နေသူတွေစီကနေနိုင်ငံခြားငွေတွေဘလို့ရောင်းလုပ်မလဲဆိုတာကိုပဲရှင်းလင်းတင်ကြိုးပမ်းနေပါတယ်။ဘဏ္ဍာကနေပြည်သူတွေငွေထုတ်လို့မရအောင်ကန့်သတ်တာတွေလည်းပါပါတယ်။ဒါကြောင့်မလို့စီးပွားရေးကဒီလောက်ဆူဆူဝါးအကျဉ်းချင်းဖြစ်နေတာမထူးခြားပါဘူး။ဒါပေမဲ့ဒရင်ကောင်းကတော့ဒီတဲ့ဆူကြီးကိုအုပ်ချုပ်နေသူတွေကလုပ်နေတာမဟုတ်လို့ဒီထက်ကောင်းမွန်တဲ့ဆူရတရက်ကနေဒါကိုပြန်ပြုတ်ပြင်လို့ရပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့တချို့ကိုအပြုတ်သဘောနဲ့အကောင်းမြင်ထားပါတယ
်And I my next
next let's see ဖြစ်နေတဲ့ဒီစီးပွားရေးပြဿနာတွေအပေါ်စစ်ကောင်စီရဲ့ကင်တွယ်ဖြည့်ရှင်းပုံလည်းမေးချင်ပါတယ်ဒီဘက်လုံငန်းရှင်တွေရွှေဆိုင်ပိုင်ရှင်တွေကုန်တယ်တွေကိုဖမ်းလိုက်တရားစွဲလိုက်တွေလုပ်နေပါတယ်သူတို့ရဲ့ကင်တွယ်ဖြည့်ရှင်းပုံကတကယ်ပြဿနာကိုပြေလည်အောင်လုပ်နေတယ်လို့ရောမြင်လို့ရနိုင်ပါလားရှင
် No it's incredibly destructive you know arresting bankers and goldsmiths and traders and remittance agents and hundi dealers and so on
ပြောချင်တဲ့အကြောင်းကိုဖျက်လို့ဖျက်စီးလုပ်နေတာပါဘဏ္ဍာကရှင်တွေရွှေလုံငန်းရှင်တွေစုံတယ်တွေနိုင်ငံခြားကပြန်ပို့ငွေအစွဲပြောင်းလုပ်ပေးတဲ့ကုစလေတွေခွန်ကြီးသမားတွေကိုဖမ်းနေတာကတကယ်ကိုမယုံနိုင်တော့တဲ့လုပ်ရဆိုးတွေပါဒါရီကြောင့်မလို့မြန်မာစီးပွားရေးလုပ်ငန်းဆောင်တာတစ်ခုလုံးကမှောက်ခိုစီးပွားရေးစီကိုတွန်းပို့လိုက်ပါတယ်မြန်မာစီးပွားရေးဆက်လက်လေပတ်နေတာကမှောက်ခိုစီးပွားရေးကြောင့်လေပတ်နေတာပါစီးပွားရေးလုပ်ငန်းလေးကောင်းလေးပြလိုက်တာနဲ့တစ်နှစ်ခုခါမယ်ကိမအခုဖြစ်နေတာကစီးပွားရေးကတ်ဆိုးကျုံနေတာနဲ့မဟုတ်ပါဘူးကျစ်တဲ့စီးပွားရေးအတက်ကလည်းယုံကြည်မှုဖြစ်ပါလေ။ငွေကြေးကိစ္စတွေနဲ့ဘဏ်လုပ်ငန်းဆိုတာယုံကြည်မှုရာနှုန်းပြည့်ရှိရပါလေ။ငွေကြေးကိစ္စဘဏ်လုပ်ငန်းဆိုင်ရာကိစ္စတွေပြောကြဆူရလို့ရှိရင်ဘဏ်ကနေငွေဘယ်လိုထုတ်ရမလဲဆိုတဲ့ယုံကြည်မှုငွေတန်ဖိုးတွေကိုဖုန်းကတစ်ဆင့်လွှဲပြောင်းပေးနိုင်တဲ့ယုံကြည်မှုကိစ္စတွေချင်းငွေတွေကိုပြန်ဆက်မယ်ဆိုတဲ့ယုံကြည်မှုကိစ္စတွေပါလာပါလေ။ဒါပေမဲ့စစ်ကောင်စီကဟိုးထက်ကနေအောက်ခြေစင်ထီကိုယုံကြည်မှုဆိုတာကိုဖျက်ဆီးလိုက်ပါတယ်။အခုအချိန်ဒီမှာလူတွေကသူတို့ရှင်တန်နိုင်မှုသူတို့လုံသမျှတွေကိုပွဲခွက်ထားရမယ်ဆိုတာမျိုးဖြစ်နေပါလေ။စီးပွားရေးတူတက်ရေးကအဓိကမဟုတ်တော့ဘဲနဲ့သူတို့ဆက်လက်ရှင်တန်ရေးကိုရှည်တန်းတင်ရတဲ့ view ဟာဖြစ်နေပါလေ
။If there is a chance to fix
အခုလက်ရှိစီးပွားရေးအခြေအနေကိုပြုပြင်ဖို့အခွင့်ပေါ်လာမယ်ဆိုရင်ဘာကိုအရင်ဆုံးအရေးတကြီးပြုပြင်ရမယ်လို့ပြောချင်ပါလဲ
။ So many things to fix I'm a little bit optimistic again. I don't want to say I'm too optimistic.
ပြည်ပြည်ကြီးကအများကြီးရှိပါတယ်။အရန်အကောင်းကြီးမြင်နေတာမဟုတ်ပေမဲ့အနည်းငယ်တော့အပြုတ်သဘောအကောင်းမြင်တာရှိပါတယ်။အတော်သင့်ကောင်းမွန်တဲ့အစိုးရတရားစားထိုးနိုင်မယ်ဆိုရင်ပဲလင်းလင်းမြန်မြန်လုပ်နိုင်မယ်လို့ကျွန်တော်တကယ်ယုံကြည်ပါတယ်။အခုမူဝါဒတွေကအတော်ကြီးပျက်စီးခြင်းဖြစ်နေပါတယ်။လူတွေရဲ့အုပ်စာပစ္စည်းတွေကိုသိမ်းယူတာမလုပ်တဲ့ပုံမှန်တိုးတက်ပြည့်အစိုးရမျိုးဖြစ်လာရင်ကိုပဲပုံမှန်စီးပွားရေးစီကိုပြန်ထည့်သွားနိုင်ပါတယ်။ဒါကြောင့်မလို့လုံလောက်တဲ့အဆက်ပြောင်းကိုတော့မြန်မြန်ဆက်ဆံလုပ်လို့ရပါတယ်။ဒါကြောင့်ပထမဆုံးလုပ်ရမှာကလူတွေဖမ်းဆီးတာပိုင်ဆိုင်မှုတွေကိုသိမ်းယူတာသွာလာမှုတွေကိုရပ်တန့်တာတခြားကန့်သတ်မှုတွေစသဖြင့်ဒီအခုစစ်ကောင်စီကချမှတ်လုဆောင်နေတာအားလုံးကိုဖယ်ရှားရပါမယ်။ဒါကြောင့်မလို့အပြောင်းလဲကိုအများကြီးလုပ်ဖို့မလိုသေးဘူးဆိုတာသတင်းကောင်းလို့ယူဆပါတယ်။အရေးတကြီးပထမဆုံးလုပ်ဖို့လိုအပ်တာကစီးပွားရေးမှာနိုင်ငံတော်ကပါဝင်မှုကိုနောက်ဆုတ်လိုက်ဖို့ပါ။စစ်ကောင်စီကအခုလုပ်နေတဲ့စူးစူးဝါးဝါးကန့်သတ်ရေးယူဆောင်ရွက်တာတွေကိုဖယ်ရှားလိုက်ဖို့ပါ
။ Restrictive measures etc that this regime is putting in place.
Another thing is like peace and stability and for any country
နိုင်ငံတစ်ခုမှာဒီစီးပွားရေးတိုးတက်ဖို့အတွက်ကငြိမ်းချမ်းတည်ငြိမ်မှုကအဓိကလိုအပ်ချက်တစ်ခုဖြစ်တော့မြန်မာနိုင်ငံစီးပွားရေးပြန်ကောင်းလာဖို့ဘလောက်အထောက်ရအောင်မယ်လို့ခံမှန်းပါလဲရှင်
recover Myanmar economy
Oh, look, you bring up an excellent point there. You're absolutely.
တော်ကောင်းတဲ့အချက်ကိုခင်ဗျားမေးတာပါ။ခင်ဗျားပြောတာမှန်ပါလေ။ငင်းငယ်နဲ့တည်ငြိမ်ကပထမအချက်ပါ။ဒီကြောင်းအစိုးရကကျွန်တော်ပြောခဲ့တင်ပါလေ။ယုံကြည်မှုတွေဖြည့်ဆည်းလိုက်တဲ့အကြောင်းတော့ကျွန်တော်ပြောခဲ့ပါလေ။အခုကြုံနေရတဲ့အခြေအနေအဓိကအကြောင်းကနိုင်ငံတော်ဟာကိုယ့်ရဲ့လူလူနဲ့ကိုယ်စစ်ဖြစ်နေတာပါ။ဘယ်သူမှလုံခြုံမှုမရှိပါဘူး။အရင်ဆုံးဖြစ်ရမှာကအခုဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်လိုက်ဖို့ပါပဲ
။ Brutality that's going on at the moment.
Mr. Tunnel, thank you so much. Thank you so much for your time.